Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2014ခုနှစ် January 5ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကဆံမိုးဝေပါအခုညနေခင်းအတွက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကြီးညာပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာအတိုက်ခံတွေတပိတ်မှောက်ထားတဲ့ရွေးကောက်ပွဲကိုဒုံဒုံရေးထူထူထပ်ထပ်နဲ့ချပြီးတော့ကျင်းပနေပါတယ်ကမ်ဘောဒီးယားအစိုးရရဲ့စန့်ကျင်ဆန္ဒပြမှုတွေလှုပ်လာမယ်ဆိုရင်ဖြိုခွင်းပြစ်မယ်ဆိုတဲ့ချင်းချောက်စကားကိုဂီယုံဆိုင်ပဲအစိုးရစန့်ကျင်ဆန္ဒပြဖို့တွေဆက်လုပ်သွားမယ်ဆိုပြီးတော့အဓိကအတိုက်ခံနိုင်ငံရေးပါတီကခေါင်းဆောင်ကပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေအခုညနေခင်းကြားရမှာပါခင်ဗျာ
ဟုတ်ကဲ့ပါဦးဆက်မွေရေအဲ့ဒီလိုသတင်းအစီအစဉ်နောက်မှာတော့မြန်မာအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေဆက်လက်ဖြစ်နေသေးဆိုတဲ့သတင်းဆောင်ပါနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်ပုံမှန်18ကိုဖျက်သိမ်းဖို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဦးဆောင်တဲ့ဒီကနေ့ဆန္ဒထုတ်ဖော်ပွဲမှာတော့
ပုံမှန်18တကယ်လို့ရှိနေသေးဆိုရင်တော့ကျွန်တော်တို့ကထပ်ပြီးတော့ဒီတိုင်းပဲတိုက်ပွဲထောက်ဝင်သွားမှာပါเนาะဒီအာဏာပိုင်ကဒီမိုကရေစီနိုင်ငံဒီမိုကရေစီနိုင်ငံဆိုပြီးတော့
နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါဒါအပြင်မြမလူငယ်လက်ဝဲသမားတွေရဲ့ဘဝအကြောင်းတစ်စိတ်တစ်ဆောင်းကိုလည်းကြားဖို့ရှိပါရဲ့ရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝီနဲ့ဒေါခင်မျိုးသက်တို့ကပြောပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအတိုက်ခံတွေကတပိတ်မှောက်ထားတဲ့ရွေးကောက်ပွဲကိုလုံခြုံရေးထူးထူးထပ်ထပ်ချပြီးတော့အစိုးရကကျင်းပနေပါတယ်တနင်္ဂနွေနေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာမဲယုံပေါင်း120ကျော်မှအပြင်းထန်ကန့်ကွက်မှုတွေဖြစ်ပွားခဲ့သလိုအကြမ်းဖက်တိုက်ခိုက်မှုတွေလည်းရုတ်ပြက်ဆင်းပြက်ဖြစ်ခဲ့ရပါတယ်။နိုင်ငံရဲ့မြောက်ပိုင်းတာကူကာရွန်ခရိုင်အတွင်းမှာရှိတဲ့မဲယုံရဲ့တာဝန်ကျအရာရှိတအုပ်ကိုမဲယုံအတွင်းမှာရိုက်တက်လိုက်တဲ့ဖြစ်ပျက်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒါကာထရီဘျူးသတင်းစာကနေပြီးတော့အဲ့ဒီအကြောင်းအရာကိုရေးသားဖော်ပြထားပါတယ်တခြားလူပေါင်း10ယောက်ထက်မနည်းလေဒဏ်ရာရရှိခဲ့ပြီးတော့ဆေးရုံတင်ထားရတယ်လို့ဆိုပါတယ်အတိုက်ခံပါတီဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ကဒီရွေးကောက်ပွဲဟာအဓိပ္ပာယ်မရှိရဲစရာကောင်းတဲ့ရွေးကောက်ပွဲဖြစ်ပြီးတော့ပြည်သူတွေကိုယ့်အိမ်ထဲမှာနေပြီးတော့မဲသွားမပေးကြဘူးတိုက်တွန်းနှိုးဆော်ထားပါတယ်ဒီအခြေအနေတိုင်းဆိုရင်နိုင်ငံရဲ့မဲဆာနာနင်းမြေထက်ဝက်ကျော်ကိုဝင်ရောက်ရှင်ပြန်ပြီးတော့ပြိုင်ဘက်မရှိဖြစ်နေတဲ့လက်ရှိအာဏာရအဝါမီလိပါတီရဲ့ကိုယ်စားလှယ်တွေကအနံ့ရသွားနိုင်မယ့်အခြေအနေမျိုးရှိနေပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကလည်းဒီရွေးကောက်ပွဲကိုလိလာစောင့်ကြည့်သူတွေဆေလွတ်ဖို့ညှင်းဆိုထားခဲ့ကြတာပါ။အရင်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့အတိုက်ခံပါတီရဲ့ခေါင်းဆောင်ခါလီဒါဇီယာကလက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာကိုယာရုကဆင်းပေးပြီးတော့ဂျားပြတ်အစိုးရစီကိုအာဏာလွှဲပေးပြီးတော့အဲ့ဒီဂျပ်ပြအစိုးရကနေရွေးကောက်ပွဲကိုကမကထပြုလုပ်ပြီးတော့ကျင်းပပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ဒီလိုလုံရုပ်လုံစင်ကိစ္စဟာနိုင်ငံရေးအထီးကယုံဖြစ်ပွားစေနိုင်တယ်ဆိုပြီးတော့ဝန်ကြီးချုပ်ကပယ်ချခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာရှေ့သတင်းပတ်ထဲဘန်ကောက်တမျိုးလုံးကိုပိတ်ဆို့ပြီးဆန္ဒပြဖို့စီစဉ်ထားတဲ့အတိုက်ခံတွေကရှေ့ပြေးဖြစ်နေဒီကနေ့မှာလဲဆန္ဒပြသူထောင်ပေါင်းများစွာစုဝေးပြီးထိုင်းဝန်ကြီးချုပ်ရင်းလက်ရှင်းတော့ဝတ်နှုတ်ထွက်ပေးဖို့အတွက်ခြိတက်တောင်းဆိုခဲ့ကြပါတယ်လာမယ့်အင်္ဂါနဲ့ကြာသပတေးနေ့တွေမှာကျင်းပဖို့အတွက်စီစဉ်ထားတဲ့ဆန္ဒပြမှုတွေမှာအောင်မြင်မှုတွေရရှိဖို့အတွက်ဒီကနေ့တနင်္ဂနွေနေ့မှာဘန်ကောက်မြို့ကတမန်းဝင်နေရာကိုစုဝေးပြီးခြိတက်နေကြတာဖြစ်ပါတယ်။အတိုက်ခံတွေကဘန်ကောက်တမျိုးလုံးဇန်နဝါရီလ23ရက်နေ့မှာလုံးဝရပ်ဆိုင်းသွားစေဖို့အတွက်စီစဉ်နေတာဖြစ်ပါတယ်။ဝန်ကြီးချုပ်ရင်းနှက်ရှင်နဝတ်ကလွှတ်တော်ကိုဖျက်သိမ်းပေးခဲ့ပြီးဖေဖော်ဝါရီလ2ရက်နေ့မှာရွေးကောက်ပွဲတွေကျင်းပပေးမယ်လို့ပြောပေမဲ့နှုတ်ထွက်ပေးဖို့တော့ညှင်းဆိုပါတယ်။ဆန္ဒပြသူတွေကတော့ရှင်နဝမိသားစုအာဏာပြန်ပြီးရလာစေနိုင်တဲ့ထိုင်းနိုင်ငံရွေးကောက်ပွဲတွေမှာမဲမပေးနိုင်အောင်အတွက်ပိတ်ဆို့တားဆီးမယ်လို့ပြောပါတယ်။ထိုင်းဝန်ကြီးချုပ်ရင်းလက်ကိုဖြုတ်ချဖို့အတွက်ကြိုးစားတဲ့အနေနဲ့အတိုက်ခံတွေဟာသတင်းပတ်ပေါင်းများစွာခြိတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အဂတိလိုက်စားမှုတွေနဲ့ငွေများငွေနိုင်နိုင်ငံရေးစနစ်ပပျောက်စေဖို့အတွက်ရင်းလက်အစွတ်အကိုဖြုတ်ချဖို့လိုအပ်တယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။
ကမ်ဘောဒီးယားနိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြမှုတွေလှုပ်လာမယ်ဆိုရင်ဖြိုခွင်းပြစ်မယ်ဆိုပြီးတော့အစိုးရကတရားဝင်ချင်းချောက်ပြောဆိုထားတာကိုဂီယုမ်ဆိုင်ဖက်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့နိုင်ငံရဲ့အဓိကအတိုက်ခံနိုင်ငံရေးပါတီခေါင်းဆောင်ကပြောဆိုလိုက်ပါတယ်။ကမ်ဘောဒီးယားနိုင်ငံရဲ့အတိုက်ခံအမျိုးသားကယ်တင်ရေးပါတီဖြစ်တဲ့ NRP ရဲ့ခေါင်းဆောင်ဆမ်ရင်စီကသူ့ရဲ့ပါတီအနေနဲ့ ညင်းချမ်းစွာဆန္ဒထုတ်ဖော်တာကိုအကြမ်းဖက်နှိမ်နှင်းမယ်ဆိုတဲ့အစိုးရရဲ့ချင်းချောက်မှုကိုအံတုပြီးတော့ဝင်းကြီးချုပ်ဟွန်ဆန်နှုတ်ထွက်ပေးရေးရွေးကောက်ပွဲအသစ်ပြန်ပြီးတော့ကျင်းပပေးရေးအတွက်လှုပ်ရှားမှုဆက်ပြီးတော့လှုပ်သွားမှာဖြစ်တယ်လို့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာတရားမျှတမှုမရှိတဲ့လိမ့်လည်လှည့်ပြားတဲ့လှုပ်ရက်ဖြစ်တယ်ဆိုပြီးတော့အတိုက်ခံတွေကကြေညာထားခဲ့ကြတာပါ။အစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကအတိုက်ခံဆန္ဒပြသူတွေအခြေစိုက်ထားတဲ့ပန်းချံကိုဝင်ရောက်စီးနှင်းကထောင်ထဲချတဲ့ဆန္ဒပြသူတွေကိုမောင်းထုတ်ခဲ့တယ်လို့မြို့ရဲ့အုပ်ချုပ်ရေးအာဏာပိုင်တွေကလည်းလမ်းမတွေတက်ပြီးတော့ဆန္ဒပြတာကိုခွင့်မပြုနိုင်ဘူးဆိုပြီးတော့ကြေညာခဲ့အပြီးနောက်တနေ့မှမစ္စတာဆမ်ရင်စီကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အစိုးရရဲ့ဥပဒေအကျိုးဆောင်တွေကတော့မစ္စတာဆမ်ရင်စီနဲ့သူ့ရဲ့လက်ထောက်ဖြစ်သူကိုလူမှုအတွင်းအထီးကရုံးဖြစ်အောင်ကြိုးပမ်းနေဆိုတဲ့ဆွဆွဲချက်နဲ့ဇန်နဝါရီလ14ရက်နေ့မှာတရားရုံးကိုလာရောက်ဖြေရှင်းဖို့ဆင့်ခေါ်ထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံအနောက်တောင်ပိုင်းဒေသကဂိုဝါပြည်နယ်ထဲမှာဆောက်လုပ်ဆဲအဆောက်အဦတစ်ခုပျို့ကျခဲ့တဲ့နေရာမှာအသက်မသေးချမ်းရသူတွေရှိလို့ရှိညာတနင်္ဂနွေနေ့မှာလဲကဲဆဲရေးလုတာတွေကဆက်ပြီးရှာဖွေနေကြပါတယ်။ဂိုဝါပြည်နယ်မြို့တော်ပန်နာဂျီနဲ့ကီလို80လောက်ဝေးကွာတဲ့ကာနာကူနာမြို့မှာစနေနေ့ကအဆောက်အဦတစ်ခုပြိုကျခဲ့တဲ့အတွက်12ဦးကျော်တေဆုံးခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။လူပေါင်း28ယောက်ကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဆိုပါတယ်။အဆောက်အဦအပြိုပြက်တွေကြားမှာငူတန်းတွေကြားနေရတယ်လို့ဒီကနေ့တနင်္ဂနွေမှာကယ်ဆယ်ရေးလှုပ်သားတွေရဲ့ပြောကြားချက်ကို India Times သတင်းမှာဖော်ပြထားပါတယ်။အဆောက်အဦအပြိုပြက်တွေကြားမှာအသက်ရှင်ကျန်နေရသူတွေနဲ့တေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုပါထောက်ယူနိုင်ဖို့အတွက်ကယ်ဆယ်ရေးလှုပ်သားတွေရဲ့ကြိုးစားမှုကိုကူညီနိုင်ဖို့စစ်တပ်ကိုဆေးလွတ်မှာဖြစ်ကြောင်းအိန္ဒိယအာဏာပိုင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာဆောက်လုပ်ရေးအတွက်အရေးအသွေးမပြည့်မီတဲ့ပစ္စည်းတွေတုံးပြီးဆောက်လုပ်မှုတွေအပြင်ကြီးကြပ်မှုမရှိဘဲအထက်ပေါင်းများစွာပါဝင်တဲ့အဆောက်အဦတွေကိုဆောက်လုပ်လို့ရှိရှိတာမို့အခုလိုပြိုကျမှုတွေမကြာခဏဖြစ်ပွားလေရှိပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1053ညလိုင်းဒိုမီတာ19 kHz 15555လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာပေးနေပါတယ်ခင်ဗျာအီရတ်နိုင်ငံအမ်ဘာခရိုင်အတွင်းအယ်ကိုင်ဒါစစ်သွေးကြွတွေတိမ့်ပိုက်ထားတဲ့ဆိုတဲ့မြို့ကိုအီရတ်အစိုးရကပြန်ပြီးတော့တိုက်ခိုက်ယူမယ်ဆိုတဲ့ကိစ္စအပေါ်ထောက်ခံမှုပြီးတဲ့အကြောင်းအမေရိကန်ထိတ်တန့်တန်တမန်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့အမေရိကန်တပ်ဖွဲ့တွေအဲ့ဒီစစ်ပွဲမှာဝင်ရောက်တိုက်ခိုက်ဖို့စေလွတ်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံအနေနဲ့သူ့ရဲ့တပ်ဖွဲ့တွေအီရတ်နိုင်ငံအတွင်းပြန်ပြီးတော့ခြေချဖို့မစင်စားပါဘူးလို့လည်းမစ္စတာကယ်ရီကပြောဆိုပါတယ်။ဣသရေလနဲ့ပါလက်စတိုင်းတို့ကြားညီညာရေးရရှိရေးအတွက်တွားရောက်ကြိုးပမ်းနေတဲ့မစ္စတာကယ်ရီဟာဂျေရုဆလင်မြို့ကနေဂျော်ဒန်နဲ့ဆော်ဒီအာရေဗျာနိုင်ငံတွေကိုခရီးမဆက်ခင်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မစ္စတာကယ်ရီဟာအဲ့ဒီဒေသအတွင်းမှာရောက်ရှိနေတာရက်အတန်ကြာနေပြီဖြစ်ပါတယ်။ဒီတော်တွင်သူဟာဣသရေလဝန်ကြီးချုပ်ဖြစ်တဲ့နေတန်ယာဟုနောက်ပြီးတော့ပါလက်စတိုင်းသမ္မတမမ်မွတ်အဘတ်တို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာ။
တောင်ဆူရန်နိုင်ငံမှာစစ်မဲ့ဖြစ်ပွားနေတဲ့အုပ်စုတွေကြားငြိမ်းချမ်းရေးဆွေးနွေးပွဲကိုအီသီယိုးပီးယားနိုင်ငံမှာစတင်ပြီးကျင်းပနေပြီဖြစ်ပါတယ်။တောင်ဆူရန်နိုင်ငံမှာအ ਨੇ ဆုံးဒေသနှစ်ခုအတွင်းမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေဆဲဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံရဲ့မြို့တော်အဒစ်အဘာဘာမှာနောက်ရက်တွေလဲဆက်ပြီးနှစ်ဖက်ကြားမျက်နှာချင်းဆိုင်ဆွေးနွေးကြဖို့ရှိပါတယ်။သမ္မတဆယ်ဗီဗာကီယာနဲ့ဒုတိယသမ္မတဟောင်းရီယက်မက်ကာဒိုရဲ့ကိုယ်စားလှယ်တွေဟာစနေနေ့မှာစတင်တွေ့ဆုံပြီးဆွေးနွေးစကားတွေပြောကြားခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းငြိမ်းချမ်းရေးဆွေးနွေးမှုအပေါ်မှာထောက်ခံကြောင်းပြောဆိုခဲ့ပြီးအသာစီးရယူပြီးအင်အားသုံးတိုက်ခိုက်တာမျိုးကိုနိုင်ငံတကာကနေစတင်ဖို့အတွက်လှုံ့ဆော်မယ်လို့ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတောင်ပိုင်းဆူဒန်ဘက်မှာအကြမ်းဖက်မှုတွေစတင်ဖြစ်ပွားခဲ့တာပါ။အဲ့ဒီတုန်းကတောင်ဆူရန်ရဲ့စစ်ဌာနချုပ်ကိုတိုက်ခိုက်တာခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုကိုမစ္စတာမက်ခါရဲ့လက်ချက်လို့မစ္စတာကီယာကဆွဆွဲပြောဆိုခဲ့ပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့ဇနီးမီရှယ်ကိုအမေရိကန်နိုင်ငံမှာရှိတဲ့မိခင်တွေလူလာတောင်းတာတဲ့မွေးနေ့လက်ဆောင်အတစ်ခုပေးအပ်လိုက်ပါတယ်။အဲ့ဒီလက်ဆောင်ကတော့ဟဝါယီမှာတရင်နှစ်ပတ်ကြာမိသားစုအလေပတ်တွားရောက်နေထိုင်မှုဖြစ်ပါတယ်။ဒီခီးစဉ်မှာသမ္မတဇနီးရဲ့ မိတ်ဆွေတွေပါပါဝင်မှာဖြစ်ပြီးတော့အခုလကုန်မှာကြာရောက်မယ်တမရကတော်ရဲ့မွေးနေ့250မြောက်မွေးနေ့မတန်ခင်တွားရောက်ကြမှာဖြစ်တယ်လို့ဆိုပါတယ်တမရနဲ့သူ့ရဲ့တမီးနှစ်ယောက်ဟာအလွန်အေးချမ်းတဲ့ Washington DC ကနေနှွေးထွေးမှုရှိတဲ့ကျွန်းရှိရာကိုစနေနေ့နှောင်းပိုင်းမှာ Air Force 1လေယာဉ်ကြီးနဲ့ထွက်ခွာသွားပြီဖြစ်ပါတယ်တမရကတော်ကဘယ်တော့အင်ပီရိုကိုပြန်လာမယ်ဆိုတာကတော့မသိရသေးပါဘူးခင်ဗျာ
တနင်္ဂနွေနေ့ညနေခင်းသတင်းအစီအစဉ်ကိုဦးစံမိုးဝင်နဲ့ဒေါက်ခင်မျိုးတက်တူကတင်ပြသွားတာပါရှင်။ VOA American အသံကနေနေ့စဉ်ထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ည9:00ကနေ10:00ထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်မှာလည်းအပတ်စဉ်ကဏ္ဍတွေကိုသွားရရှင်နေနားဆင်ရဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတာပဲဖြစ်ဖြစ်သတင်းတွေကိုပေးပို့လိုတာပဲဖြစ်ဖြစ်ဆက်သွယ်မယ်ဆိုရင်တော့အမြန်ဆုံးရောက်နိုင်တဲ့လိပ်စာက burmese@voanews.com email လိပ်စာဖြစ်ပါရရှင်အခုတော့ကျမတို့သတင်းဆောင်မာတွေသတင်းပေးပို့ချက်တွေကိုဆက်လက်တင်ပြမှာပါတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးဒုတိယကြိမ်ညီလာခံကိုကျင်းပဖို့ပြင်ဆင်နေချိန်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအနှောက်အယှက်ဖြစ်စေနိုင်တယ်လို့တိုင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့က VOA ကိုပြောပါတယ်ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF ရဲ့တအောင်မျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ KIA ကချင်လွတ်မြောက်ရေးတပ်မတော်တို့ရဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေနဲ့မြန်မာအစိုးရတပ်တွေကြားမှာစနေနေ့ကအထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာပါအပြည့်အစုံကတော့မက်နန္ဒာချန်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင
်ဟုတ်ပါတယ်ဒီဇန်နဝါရီလထဲမှာပဲကရင်ပြည်နယ်မှာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့UNFC ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ဟာတနိုင်ငံလုံးပြစ်ခတ်ရစဲရေးဒုတိယကြိမ်ညီလာခံကိုကျင်းပဖို့ပြင်ဆင်နေကြမှာပဲရှမ်းပြည်နယ်မြောက်ပိုင်းပလောင်ဒေသမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့ကရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်တွင်ပန်စရီနယ်မြို့တစ်ကြားမှာပလောင်ခေါ်တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့ KIA ပူးပေါင်းတပ်ဖွဲ့တွေနဲ့အစိုးရရဲ့ခမရ533534ပူပေါင်းစစ်ကြောင်းတို့တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီး PSLF ဥက္ကဋ္ဌဦးမိုင်းရိုက်ပုံကပြောပြပါတယ်
။ဗမာတပ်မတော်တွေကအဲ့ဒီဘက်မှာဒီပိတ်ရင်းတွေကလည်းတိုးချဲ့တာလို့များတော့ကျွန်တော်တို့နဲ့ဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်ထိတ်တိုက်ဖြစ်နေတာပဲ။သူတို့ကဒီလိုလှုပ်ရှားတာနဲ့ကျွန်တော်တို့ထိတ်တိုက်ဖြစ်တဲ့နေရာတွေပဲ။ကျွန်တော်ဘက်ကတော့အတိအကျတော့ဒီတိုက်ပွဲတွေကတော့ရှုံနေတယ်လို့ကျွန်တော်တို့ရှုံတယ်။ကျွန်တော်တို့ရှောင်လို့ရတယ်ကျွန်တော်ရှောင်တယ်အဲ့မဲ့တိုက်တိုက်ဖြစ်တဲ့နေရာကြတဲ့စီရရတော့ကျွန်တော်ကိုယ်ခုခုခံကပ်ပေးရတာပဲ
ဒီတိုက်ပွဲအတွင်းမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေလည်းအသုံးပြုခဲ့တာရှိသလိုနှစ်ဖက်ထိခိုက်မှုတွေလည်းရှိခဲ့တယ်လို့ဦးမိုင်းရဲ့ပုံကပြောပါရယ်မြန်မာစစ်တပ်ဘက်က9ဦးကြာဆုံးပြီးတော့10ဦးဒဏ်ရာရရှိခဲ့တယ်လို့ TNLA ဘက်ကလည်း3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါရယ်ဒါဟာ2014ခုနှစ်အစမှာတည်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေဖြစ်ခဲ့တာဒါဒုတိယအကြိမ်ပါနှစ်သက်ကူပြီးဇန်နဝါရီလ2ရက်နေ့ကလည်းရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်တွင်မှ TNLA နဲ့တိုက်ပွဲဖြစ်ခဲ့ပါသေးတယ်။မြန်မာဆိုရနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးရယူနိုင်မှုဆွေးနွေးနေတဲ့ UNFC အဖွဲ့ထဲမှာဆိုရင် TNLA နဲ့ KIA ကအစိုးရနဲ့ပြစ်ခတ်ရစဲရေးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဖြစ်ပါတယ်။မကြာခင်ရက်ပိုင်းမှာပဲကရင်ပြည်နယ်တွင်မှတနိုင်ငံလုံးပြစ်ခတ်ရစဲရေးဒုတိယအကြိမ်ညီလာခံကိုကျင်းပဖို့ရှိနေချိန်မှာအခုလိုမျိုးဒီတိုက်ပွဲတွေဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုအနှောက်အယှက်ဖြစ်စေနိုင်တယ်လို့ဦးမိုင်းရဲ့ပုံကဆက်ပြောပါတယ်
။ကျွန်တော်တို့ကတော့ဒီတပြေးလို့အဖြစ်ခရရဲ့ဆေးပြောလိုက်တာနဲ့တနင်္လာနေ့ဖြစ်တိုက်ပွဲဖြစ်နေတော့ဒါတော့ effect တော့ရှိမှာပဲ။ဟိုတစ်ဖက်မှာလည်းဒီကျွန်တော်တို့ပဲတိုက်ပွဲဖြစ်နေလို့ကြားနေနေတိုက်ပွဲမဖြစ်ဘူးဆိုတဲ့ဟာလေအဲ့ဒါတည်ငြိမ်သွားတယ်လို့ပြောလို့မမရတာ။တပြေးလို့အဖြစ်ခရရဲ့ဆေးကအားလုံးကငြိမ်းတက်ဖို့လိုတယ်။ဒီတနင်္လာဖြစ်နေတော့ဒီတနင်္လာကိုပဲကျွန်တော်တို့ကဟိုဒီဝိုင်းရောဖြည့်ရှင်းမလဲဆိုတာမှလည်းအားလုံးမှလည်းတောင်းဆိုရတာပဲ။တကယ်လို့ဒီအပြစ်ခရရဲ့ဆိုင်ဟိုမှာထပ်ပြီးတော့ဆွေးနွေးနေစင်တော့ဒီလိုတိုက်ပွဲဆက်ဖြစ်နေမယ်ကျွန်တော်တို့ယုံကြည်တာကတော့နောက်ဆက်တော့ဖြစ်နေမှာပဲခင်ဗျာ
UNFC ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာကရင်ပြည်နယ်မှာလာမယ့်20 21 22ရက်ကျရင်တနိုင်ငံလုံးအပြစ်ခရရဲ့ဆိုင်ဒုတိယကြိမ်တရားဝင်ဆွေးနွေးကြမှာဖြစ်ပါတယ်ရှင
်ကျေးဇူးပါမက်နန္ဒာချန်ရေး
အခုကျမတို့ညပိုင်းမှာထုံးလင်းမယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်နဲ့ပတ်သက်ပြီးတော့ဘာကြောင့်ပြင်ဆင်ပြောင်းလဲတင်တယ်လဲဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးဆွေးနွေးတင်ပြဖို့ရှိပါတယ်။မကြာခင်မှာလည်းမြန်မာလက်ဝေးနဲ့အသက်မွေးဝမ်းကြောင်းပြုနေတဲ့လူငယ်တွေရဲ့ဘဝအကြောင်းကိုလည်းကြားဖို့ရှိပါတယ်။အခုတော့ကျမတို့ဒီကနေ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဦးဆောင်တဲ့ဆန္ဒထုတ်ဖော်ပြပွဲနဲ့ပတ်သက်ပြီးတော့တင်ပြမှာပါ။ခွင့်ပြုမိန့်မယူဘဲဆန္ဒထုတ်ဖော်တဲ့သူတွေကိုအချိန်မရွေးဖမ်းဆီးတရားဆွဲဆိုနိုင်တဲ့ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လွယ်ခွင့်ဆိုင်ရာဤဥပဒေပုံမှန်88ဟာနိုင်ငံရေးလှုပ်ရှားတဲ့သူတွေအပေါ်မှာအာမခံချက်မပေးနိုင်တဲ့အတွက်အ мян ဆုံးဖြတ်သိမ်းပေးဖို့ရန်ကုန်မြို့မှာ88မျိုးဆက်ကျောင်းသားအဖွဲ့တွေနဲ့အဖွဲ့အစည်းပေါင်း90ကျော်တို့ပူးပေါင်းပြီးတော့ဆန္ဒထုတ်ဖော်ခဲ့ပါတယ်။အပြည့်အစုံကိုတော့မြို့တော်ခမ်းမရှိမှပြုလုပ်ခဲ့တဲ့ဆန္ဒထုတ်ဖော်ပွဲကိုကိုတိုင်သွားရောက်တင်ယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင
်။အခုကြားခဲ့ရတဲ့အတန်တွေကတော့ရန်ကုန်မြို့စုလီပြားနဲ့မြို့တော်ခမ်းမရှိမှ88မျိုးဆက်ညီငယ်ရေးနဲ့ပွင့်လင်းလူမှုအဖွဲ့အစည်းအပါအဝင်ဖွဲ့စည်းပေါင်း90ကျော်ကဆန္ဒထုတ်ဖော်ခဲ့တဲ့အတန်တွေဖြစ်ပါတယ်။တမရဦးသိန်းစီဆိုရလက်ထက်မှာပြဋ္ဌာန်းလိုက်တဲ့ညဉ့်ဉန်းစွာစူဝေးခွင့်နဲ့စီတန်းလေလွယ်ခွင့်ဆိုင်ရာဥပဒေရဲ့ဤဥပဒေပုံမှန်88ဟာတက်ကြွလှုပ်ရှားသူတွေကိုမကြကနဖိနှိပ်ချုပ်ချယ်မှုတွေလုပ်နေတဲ့အတွက်အ мян ဆုံးဖြတ်သိမ်းမှသာတင့်တော်မယ်လို့ပုံမှန်88နဲ့ထောင်ချခံခဲ့ရပြီးတော့မကြသေးခင်ကတမရလူချင်းချင်းသာခွင့်နဲ့ပြန်လည်လွတ်လာခဲ့တဲ့လူငယ်တက်ကြွလှုပ်ရှားသူကိုနေဝင်းထွန်းက VOA ကိုပြောပါတယ်
။ပုံမှန်88တကယ်လို့ရှိနေသေးဆိုရင်တော့ကျွန်တော်တို့ကထပ်ပြီးတော့ဒီတိုင်းပဲတိုက်ပွဲထောက်ဝင်သွားမှာပါနော်။ဒီအာဏာပိုင်ကဒီမိုကရေစီနိုင်ငံဆိုပြီးတော့သူခေါ်ဆောင်နေပြီးတော့မှဒီမိုကရေစီကိုကျွန်တော်တို့ပြည်သူတွေအခွင့်အရေးကိုရိုက်ချိုးနေတာပေါ့နော်။တမ္မတာနဲ့ဝင်ကြီးတွေအမျိုးမျိုးပြောနေကြတဲ့အချိန်မှာကျွန်တော်တို့ပြည်သူတွေကမြေစာပင်လိုဖြစ်နေတယ်ပေါ့နော်။လူလိုက်ခံစားနေရအဲ့ဒါမျိုးဒီပုံမှန်88ရှိနေသေးတယ်ကျွန်တော်တို့ကထပ်ပြီးတော့ဆန္ဒထုတ်ဖော်သွားမှာ
။မကြသေးခင်ကမှပုံမှန်88နဲ့ထောင်ကျနေတဲ့သူတွေရောပုံမှန်88နဲ့အမှုရင်ဆိုင်နေရတဲ့သူတွေကိုပါလွန်ငင်းချမ်းသာခွင့်နဲ့ပြန်ပြီးလွတ်ပေးခဲ့ပေမဲ့ဒီပုံမှန်ရှိနေသေးတွေပြန်လည်ဖမ်းဆီးနေတာကြောင့်တကြွလို့ရှားသူတွေကပက်ဖြတ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လွတ်တော်အစည်းအဝေးတွေမှာပြည်ကံမျိုးပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်တဦးဖြစ်တဲ့သူရဦးအောင်ကိုဟာပုံမှန်88ကိုပြန်လည်ပြင်ဆင်ပေးရင်းနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုအစိုးရကိုတင်သွင်းခဲ့ပါတယ်။အဲ့ဒီအဆိုဟာလွတ်တော်အစည်းအဝေးတွေပြီးဆုံးခန်းကြီးမှာတင်ပြခဲ့တဲ့အတွက်စွန့်နှိမ့်မှုတွေမလုပ်နိုင်ခဲ့ပဲဒီလ13ရက်နေ့မှာပြန်လည်ကျင်းပမယ်လွတ်တော်အစည်းအဝေးတွေအတွင်းမှာပုံမှန်88ပြင်ဆင်ပက်ဖြတ်ရင်းနဲ့ပတ်သက်ပြီးတော့အကြိမ်နဲ့ဆွေးနွေးမယ်ဆိုပြီးတော့လည်းလွတ်တော်အသံဝင်ကပြောဆိုထားတာပါ88မျိုးဆက်ညီငယ်ရင်းနဲ့ပွင့်လင်းလူမှုအဖွဲ့စည်းကခေါင်းဆောင်တဦးဖြစ်တဲ့ကွန်မင်းဇေယျာကတော့လွတ်တော်ကတင်ပြဆွေးနွေးဖို့လုပ်နေတဲ့အချိန်မှာအရက်ဖက်လူမှုအဖွဲ့စည်းတွေကပါပုံမှန်88ပဲဖြတ်ပြီးကိုတွန်းအားပေးတဲ့အနေနဲ့အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့လည်းပြောပါတယ်
။တွန်းအားပေးတဲ့သဘောပါနော်။ဒီမှာလွတ်တော်ကလုပ်မယ်ဆိုတော့သူကပရိုစီဂျာကတော့တွားပါဘူးနော်။နောက်ပြီးတော့ဒီပုံမှန်88ပတ်သက်ပြီးတော့ပြေလျော့မှုပေးမယ်လို့သူကပြောတာ။ဘယ်လိုပြေလျော့မှုပေးမလဲ။မသိဘူးလေ။အဲ့တော့လူတို့အတန်ကိုကိုတော့အခုဒီဘက်အရင်ပေးတယ်မပြေရမပေးမယ်ဆိုရင်လည်းဒီလိုပေးပါဆိုပြီးတော့ကိုတို့ကလူတို့အတန်ကိုသိအောင်လို့တမင်ကိုအရင်ကြိုပြီးတော့လှုပ်ဆောင်မှုလှုပ်ပေးတဲ့သဘောပဲ
အစိုးရသက်တက်လာပြီးတဲ့နောက်ပိုင်းမှာလူမှုအဖွဲ့အစည်း90လောက်ကစုစည်းပြီးတညီတညွတ်တဲ့ဆန္ဒထုတ်ပေါ်တာဟာဒီတစ်ချိန်ဟာပထမဦးဆုံးချင်းဖြစ်ပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ညီညွတ်မှုအားနဲ့ပုံမှန်88ကိုပယ်ဖျက်ဖို့ကြိုးစားရမှာဖြစ်တယ်လို့လည်းဆန္ဒထုတ်ပေါ်တဲ့အဖွဲ့အစည်းတွေထဲမှာပါဝင်တဲ့ကချင်ညီငယ်ရေးကွန်ရက်ကမတ်မေစပယ်ပြူကပြောပါတယ်
ရပ်ဖက်လူမှုအဖွဲ့အစည်းတွေအားဒီ2013ခုနှစ်မှာပေါ့နော်တော်တော်လေးကိုထူးထူးခြားခြားကျမတို့တွေလက်တွဲညီညီနဲ့ကိစ္စအတိုင်းလိုလိုမှာလက်တွဲနိုင်ခဲ့ကြပါတယ်အဲ့တော့ကျမတို့ရဲ့စုစည်းတဲ့အားနဲ့အခုလိုမျိုးဟိုဘယ်လိုခေါ်မလဲတူညီတဲ့အတန်တွေကိုနိုင်ငံတော်အစိုးရဘက်ကလည်းတာဝန်ရှိတဲ့သူတွေကလည်းပဲအာလက်ခံနားထောင်ပေးလိမ့်မယ်လို့ကျမတို့ကတော့မျှော်လင့်ပါတယ
်အချိန်တစ်နာရီနီးပါးကြောင်ကျင်းပခဲ့တဲ့ဒီကနေ့ဆန္ဒထုတ်ပေါ်ပွဲကိုပြည်သူတစ်ထောင်နီးပါးကလည်းပါဝင်ခဲ့တာပါလူခွင့်ရေးအပြည့်အဝပေးရေးအပါအဝင်ပြည်သူကိုတစ်ဖက်သက်ဖိနှိပ်နေတဲ့ပုံမှန်တွေကိုအပယ်ဖျက်ပေးရေးတွေကိုလည်းတောင်းဆိုခဲ့ပါတယ်။ဆိုရအနေနဲ့တိုင်းပြည်အုပ်ချုပ်တဲ့နေရာမှာမှန်ကန်မှုရှိရှိအုပ်ချုပ်မှုမျိုးလုံးမလုံးစောင့်ကြည့်ဖို့လိုတယ်လို့လည်း88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ
။တော်ရရှိရရှိ2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်ဖို့အစိုးရချက်တွေတပုံတပင်ထွက်ပေါ်လာတဲ့အထက်မှာဘယ်ဘိုင်းကမပြင်မဖြစ်ပြင်သင့်တာတွေလို့ယူဆကြပါသလဲ။တမရဦးသိန်းစိန်လားစင်မိကွန်းထဲမှာသတိပေးသွားသလိုပြင်ဆင်ဖို့ကြိုးစားတဲ့နေရာမှာအခြေတင်ဖြစ်စရာတွေပေါ်လာရင်နိုင်ငံရေးအချက်တဲတွေစီဥတီသွားနိုင်သလားဆိုတာတွေကို VOA ရဲ့အင်္ဂါနေ့ညဘက်တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239 3198 ငါငါလေးကိုကြိုတင်အကြောင်းကြားထားလို့ရတယ်လို့ဆွေးနွေးလို့တဲ့အကြောင်းအရာကိုစာနဲ့ဖြစ်စေအသက်ဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
လို့တိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တရရှင်တွေကိုလည်းဖိတ်ခေါ်ပါရစေရှင်။မြန်မာနိုင်ငံမှာကျေးလက်ဒေသတွေကနေအလုတ်ကိုင်ရှာဖွေဖို့မြို့ကိုရောက်လာကြတဲ့လူငယ်တွေထဲမှာတချို့ဟာမြမလက်ဝဲပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြတဲ့သူတွေဖြစ်အသက်မွေးဝမ်းကြောင်းပြုလာသူတွေဖြစ်လာနေပါဗျ။မြမလက်ဝဲပြိုင်ပွဲနဲ့လူငယ်တွေရဲ့သဘောထားတွေနဲ့ပတ်သက်လို့ AP သတင်းတပုတ်ပေါ်မှာအခြေခံပြီးတော့ကျမတို့ရဲ့ဝိုင်းတော်သားကိုအောင်ကနေပြီးတော့ပြောပြပေးမှာပါရှင်။
လဝိတ်ထွေးရမှာအသုံးပြုတဲ့လက်ရည်နဲ့မဟုတ်ပဲလက်မှာအဝတ်စနဲ့စီနောင်ပြီးပြိုင်ပွဲဝင်တာပါတူနဲ့တူရှင်ပြိုင်ထိုးတက်ရမှာဥကောင်းနဲ့တိုက်တာကိုလည်းခွင့်ပြုထားပြီးကို့ပြိုင်ဘက်ကိုအလဲထိုးနိုင်သူကသာအနိုင်ရမှာဖြစ်ပါတယ်ဒါတွေဟာမြမလက်ဝိတ်ပွဲရဲ့အခြေခံစီမင်းတွေပါပြိုင်ပွဲအတွင်းသီရတန်ယုံဖြစ်တာနာကျင်စရာနဲ့အသက်အန္တရာယ်ဆိုးရင်ရတဲ့အနေအထားဒီလည်းရောက်ရှိသွားနိုင်တာပါဒါပေမဲ့လည်းအခုလိုမျိုးဆူဆူရွရွဖြစ်သွားနိုင်တဲ့အခြေအနေတွေကိုထိန်းချုပ်ပေးနိုင်တဲ့အဖွဲ့အစည်းဆိုတာလည်းမရှိသလိုအရင်စစ်အစိုးရအုပ်ချုပ်ခဲ့စဉ်ကာလတွေမှာဒီကစားနည်းဟာတားမြစ်ပိတ်ပင်ခံခဲ့ရပြီးအတိမတ်ပြုခံရတဲ့ပြိုင်ပွဲတွေလည်းမဟုတ်ပါဘူးကျင်းပခဲ့တဲ့မြမလက်ဝဲပွဲတွေဟာလည်းစီးပွားရေးသမားတွေရဲ့အစီအစဉ်နဲ့သာဖြစ်ခဲ့တာပါဒါပေမဲ့လည်းအခုလိုအချိန်တွေအောက်မှာပဲဒီလက်ဝဲပွဲတွေကိုပါဝင်ရှင်ပြိုင်သူတွေကကြီးရှုသူပိသက်တွေကပါကြိုက်နှစ်တက်ကြတာပါလက်ဝဲထိုးသူတွေထဲမှာအလွှာမျိုးစုံကပါဝင်ပြီးပုံမကောင်းမွန်တဲ့လူနေမှုဘဝကိုရရှိဖို့အတွက်တော်ရတွေကနေမြို့ရီစီကိုရောက်လာကြတဲ့ဆင်းရဲတဲ့မိသားစုဝင်တွေလည်းအပါအဝင်ဖြစ်ပါတယ်အများစုကတော့ကရင်တိုင်းသားတွေကဖြစ်ကြပါတယ်နေစဉ်ဘဝရှင်သန်ရည်တည်ဖို့အတွက်ရုန်းကန်နေရတဲ့တိုင်းပြည်မှာလက်ဝဲထိုးသူတွေဟာတပွဲထိုးရင်အမေရိကန်ဒေါ်လာ200ကနေ450အထိရရကြပါတယ်အခုအခါမှာတင်နန်းနီးပြဖြစ်နေတဲ့လက်ဝဲချန်ပီယံဟောင်းစောတလီမျက်နှာပေါ်ကအမရွတ်ဒန်ယာရီကတော့နှစ်ပေါင်းများစွာရုန်းကန်ရှင်သန်ခဲ့ရတဲ့သူ့ဘဝအကြောင်းကိုထင်ဟပ်ပေါ်လင်စေပါရယ်သူဟာအသက်36နှစ်ရှိပြီဖြစ်ပြီးအသက်15နှစ်အရွယ်ကလေးကလက်ဝဲလောကထဲကိုရောက်ရှိခဲ့တာပါ1998ခုနှစ်6နှစ်ကြာလက်ဝဲလောကမှာကျင်လည်ခဲ့ပြီးမှတော့အကောင်းဆုံးမြန်မာလက်ဝဲသမားဆုကိုသူရရှိခဲ့ပါရယ်အသက်30အရွယ်မှာတော့လက်ဝဲထိုးပြိုင်ပွဲဝင်တာကိုအဆုံးသတ်ခဲ့ပြီးအခုအခါမှာရန်ကုန်ကသူ့နေအိမ်ဟာတောရွာတွေကနေလက်ဝဲလာရောက်တင်ယူတဲ့တင်နန်းကျောင်းနေရာဖြစ်နေပါပြီ။လက်ဝဲတင်နန်းတက်ဖို့လာကြသူတွေအားလုံးဟာကရင်မျိုးသားတွေဖြစ်ကြပါဗါ။တင်နန်းဆရာစောတလီကတင်နန်းသားတွေရဲ့မျှော်လင့်ချက်နဲ့ပတ်သက်ပြီးအခုလိုပြောပါဗါ။
အဓိကကတော့ဘာပဲဖြစ်ဖြစ်သူတို့ခံယူကြတော့ဒီကစားလို့ရှိရင်ရွာမှာနေတာနဲ့စားလို့ရှိရင်ဒီမှာတော့ကိုဘွားကိုတိုးတက်လာတော့ရှိတာအဲ့လိုခံကြတယ်ပဲယူအမဆိုကိုဥသာကျွန်တော်တို့ဒီမှာတော့ရွှေနှုံဘွန်းတော့ဒါတယ်ပါပဲအချိန်တန်လို့ရှိရင်မိမရပါရအဲ့လိုပေါ့နော်ဒီမှာကျတော့အမြင်လဲကြည့်တယ်ကိုဘွားကလည်းကိုတန်တန်လေးမနဲ့ရှင်းတန်လို့ရအဲ့လိုစိတ်မျိုးနဲ့ပဲ
ဒီတင်နန်းကိုနောက်ဆုံးရောက်လာသူတူကတော့အသက်18နှစ်အရွယ်ချက်ရိုးဖြစ်ပါတယ်သူဟာအခုအခါမှာနှစ်နှစ်ကြာတင်နန်းတက်ခဲ့ပြီဖြစ်ပြီးသူအိမ်ကထွက်လာတဲ့အဓိကအကြောင်းကတော့လက်ဝဲသမားတူဖြစ်တဲ့သူ့အကိုရဲ့ခြေရာကိုနင်းနိုင်မှုဖြစ်ပါတယ်ထိခိုက်ဒဏ်ရာရနိုင်တာအသက်ဆုံးရှုံးနိုင်တဲ့အထိဖြစ်နိုင်ပေမဲ့လက်ဝဲရှင်ပြိုင်သူအဖြစ်ရည်တည်နိုင်တာမျိုးကြီးမှနေနိုင်ပြီးထင်ပေါ်ကျော်ကြားသူတူဖြစ်လာနိုင်တဲ့အခွင့်အရေးတွေအတွက်လူငယ်တွေဟာအခုလိုစွန့်စားကြတာပါစပါးကင်းထဲမှာအလွတ်လွတ်တာတဲ့ခေါင်းနဲ့အဝတ်ခံရတာအကန့်ခံရတာအထိုးခံရတာတံတောင်နဲ့အတွက်ခံရတာတွေဟာပိုးပြီးလွယ်ကူလှပါတယ်လို့ကြက်ရိုးကပြောပါတယ်
။လေတော့ဘောကတော့တက်တာနှက်တော့တယ်တူရဟိုကလေစင်းနေရဖတ်တီပါနိုင်မတက်တာသဝိတ်တမဘောကနည်းနည်းတက်တာဟာမလားဒီနည်းနည်းလေးထိရဖူးပိတ်ရကွဲသေးရတည်းနဲ့လောက်နေပြန်ပြောက်သွားလေတော့ကတော့နေ့တိုင်းလုံတော့မကောက်တက်ငါတက်တာသဝိတ်တမဘောကတက်တာဟုတ်လ
ားအခုချိန်မှာတော့ကြက်ရိုးဟာသုံးပွဲနိုင်တပွဲတရေတပွဲရှုံးနဲ့လက်ဝဲသမားတယောက်ဘွားကိုဖျက်ဆီးခဲ့ပြီးပါပြီလက်ဝဲအာကစားနီးဟာအန်ဒီအေများပေမဲ့မြန်မာနိုင်ငံမှာတော့ဘဝတိုးတက်ဖို့အတွက်ရေးချယ်စရာနီလန်တစ်ခုအဖြစ်လက်ခံထားကြတာပါငှက်အော်ဆန်းလူငယ်ပြန်လည်ပြုစုပြောင်းရေးကြောင်းအားဆိုရင်ရာဇဝတ်ပြစ်မှုကျူးလွန်တဲ့အသက်ငယ်တဲ့သူတွေကိုအပြစ်ပေးရမှာကြမ်းတမ်းတဲ့နေရာတစ်ခုဖြစ်ခဲ့ပါတယ်ဒါပေမဲ့2008ခုနှစ်ကစလို့စီကန်းနဲ့ပြန်လည်ပြုစုပြောင်းထောင်ပြီးအတွက်စုပေးတံပေးစနစ်ကိုပြောင်းလဲကျင့်သုံးလာခဲ့ပါတယ်လက်ဝဲအာကစားဟာငှက်အော်ဆန်းကငယ်ရွယ်ပြီးပြည်တံကြခံနေရသူကလေးငယ်တွေအတွက်အပြင်လောကကကလေးငယ်တွေလိုရရှိနိုင်တဲ့အစီအစဉ်တစ်ခုလည်းဖြစ်လာပါတယ်က ခိုးဝဲမှုအတွက်6နှစ်ပြည်တံကြာခံနေရတဲ့စန်းထိုက်ဟာအသက်16နှစ်ပါနောက်ထပ်2နှစ်ကြာဒီစခန်းမှာပြည်တံကြာခံရအောင်မှာဖြစ်ပါတယ
်အဲ့ဒါကျွန်တော်ကစဉ်းရဲတဲ့ကြောင့်ကျွန်တော်မခံနိုင်ဘူးနောက်ဝိထိုးရင်ပတ်စံရပတ်စံရကျွန်တော်ကြိုးစားမယ်နိုင်နိုင်ကြောင်ကျွန်တော်ကြိုးစားမယ်ကျွန်တော်ယူမဲကြပြီကြည့်ဒီကြောင်းတွေလည်းဂုံရအောင်ဒီနန်းနန်းတနန်းနန်းအောင်အလုံးတွေလည်းမြမဒုံထိန်းနေလူရောပြောင်းဆိုကြိုးစားကျွန်တော်တို့လည်းဆင်းရဲကြမထမ်းနိုင်ဘူးကြိုးစားကြည့
်ကျောင်းအချုပ်ရေးမှုကတော့လက်ဝဲတင်ကြားမှုကနေတဆင့်အချင်းကြခံနေရသူတွေစီးစနစ်နဲ့နေရထိုင်နေအောင်နဲ့အပြင်လောကကိုရောက်တဲ့အခါမှာသူတို့ဘဝပြုပြင်ပြောင်းလဲနိုင်လိမ့်မယ်ဆိုပြီးယုံကြည်တာပါငှက်ဩစန်းကျောင်းရဲ့လက်ထောက်အချုပ်ရေးမှုဦးတန်းအောင်ကလက်ဝဲတင်ကြားမှုကနေဒေါသစိတ်နဲ့မချေမနှက်ဖြစ်မှုတွေကိုရော့ကျသွားစေလိမ့်မယ်ဆိုပြီးတော့လည်းအခုလိုပြောပါတယ်
ကွာရွေးချက်က2မျိုးရှိအောင်နော်တစ်ဖက်ကတော့ treatment ကုထုံး2မျိုးပေါ့သူတို့ရဲ့အင်္ဂါဒေါသတွေကိုသူပေါ့ဒီခါကျဖြေဖြောက်သွားမကျင့်တတ်တာတွေဒါတစ်ပေါက်တစ်ခုပေါ့နောက်တစ်ခုကသူက professional လိုက်ဒီလုံးဝမြန်မာလုံးဝရေလောက professional တယောက်ဖြစ်လာရင်သူတို့တွေတမူဝမ်းကြောင်းပညာရဲ့အနေနဲ့လှူဆောင်လို့ရပါတယ်ကျွန်တော်စီမှာဥမာစွမ်းကမန်းလို့ပြောလို့ဆိုတော့ဒါထိတ်တန်းလုံးဝတမားကြီးဆိုရင်သူတို့တွေတနစ်ဆိုရင်မနှဲပါဘူးငွေကအသက်35နှစ်လောက်ထိကနေပါမယ်ဆိုလှူဆောင်လို့ရပါတယ်ဒီလိုရွေးချက်နဲ့ကျွန်တော်ဒီမှာလောက်တာပါ
ငါတို့ဆန်းကြောင်းကိုကုစားပြတဲ့လက်ဝဲအတင်ဖြစ်လာဖို့ထောက်ပံ့မှုတွေရှိလာလိမ့်မယ်ဆိုပြီးတော့လဲဦးတန်းအောင်ကမျှော်လင့်နေတာပါရေရှည်မှာတော့ပွင့်လင်းလာတဲ့မြန်မာနိုင်ငံရဲ့အနေအထားအောက်မှာလက်ဝဲကိုနိုင်ငံတကာကစားသမားတွေရှင်ပြိုင်သူတွေလဲစိတ်ဝင်စားလာနိုင်တဲ့အသက်မွေးဝမ်းကြောင်းပညာရဲ့ဖြစ်လာဖို့အတွက်တင်ကြားပေးသူတွေအားပေးကြသူဝါသနာရှင်တွေကမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်အောင်ပါရှင်အမေရိကန်အတန်းကညနေပိုင်းစီစဉ်တွေကိုဆက်လက်အတန်းလွှင့်နေပါတယ်ည9နာရီကနေ10နာရီထိထုတ်လွှင့်မယ်မြန်မာဘာသာအစီအစဉ်ကိုတော့လိုင်းတိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ဥဆံမိုးဝီတည်င်းကိုအချင်းချုပ်ကိုပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမှာအတိုက်ခံတွေကတပိတ်မှောက်ထားတဲ့ရွေးကောက်ပွဲကိုလုံခြုံရေးချူချူဆက်ချပြီးတော့ကျင်းပနေပါတယ်တည်င်းကိုနေနေမှာကျင်းပတဲ့ရွေးကောက်ပွဲမှာမဲယုံပေါင်း120ကျော်မှာအပြင်းထန်ကန့်ကွက်မှုတွေဖြစ်ပွားခဲ့သလိုအကြမ်းဖက်တိုက်ခိုက်မှုတွေရုတ်ပြက်ဆင်းပြက်ဖြစ်ခဲ့ရပါတယ်။နိုင်ငံရဲ့မြောက်ပိုင်းတာခူကာအွန်ခရိုင်တွင်းမှာမဲယုံတာဝန်ကျအရာရှိတအူးကိုမဲယုံအတွင်းမှာရိုက်တက်လိုက်တဲ့ဖြစ်ရမှုဖြစ်ပွားခဲ့တယ်လို့ဒါကာထရီဘျူးန်သတင်းစာမှာဖော်ပြထားပါတယ်။တခြားလူပေါင်း10ယောက်ထက်မနည်းလဲဒဏ်ရာရရှိပြီးတော့ဆေးရုံတင်ထားရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာရှေ့သတင်းပတ်ထဲဘန်ကောက်တစ်မြို့လုံးပိတ်ဆို့ဆန္ဒပြမှုစီစဉ်ထားတဲ့အတိုက်ခံတွေကရှေ့ပြေးဖြစ်နေဒီကနေ့ဆန္ဒပြသူထောင်ပေါင်းများစွာစုဝေးပြီးတော့ထိုင်းဝန်ကြီးချုပ်ရင်လတ်ချင်နဝတ်နှုတ်ထွက်ပေးဖို့ခြိတဲ့တောင်းဆိုနေကြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြမှုတွေလှုပ်လာမယ်ဆိုရင်ဖြိုခွင်းပစ်မယ်ဆိုပြီးတော့တရားဝင်ချင်းချောက်ပြောဆိုထားခဲ့တာကိုဂိမ်းဆိုင်ပဲအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့နိုင်ငံရဲ့အဓိကအတိုက်ခံနိုင်ငံရေးပါတီကကောင်းဆောင်ကပြောလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့အတိုက်ခံအမျိုးသားကက်တီယင်ပါတီ NRP ဖွဲ့ရဲ့ကောင်းဆောင်ဖြစ်တဲ့ဆမ်ရင်စီကသူ့ရဲ့ပါတီအနေနဲ့ငြင်းချမ်းစွာဆန္ဒထုတ်ပေါ်တာကိုအကြမ်းဖက်နှိမ်နင်းမယ်ဆိုတဲ့အစိုးရချင်းချောက်မှုကိုအံတုပြီးတော့ဝန်ကြီးချုပ်ဟွန်ဆန်နှုတ်ထွက်ပြီးနဲ့ရွေးကောက်ပွဲအသစ်ပြန်လည်ကျင်းပရေးအတွက်လှုပ်ရှားမှုတွေဆက်လက်လှုပ်သွားမယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်အိန္ဒိယနိုင်ငံအနောက်ပိုင်းဂိုအာပြည်နယ်မှာဆောက်လုပ်နေတဲ့အဆောက်အုံတစ်ခုပျောက်ကျတဲ့နေရာမှာအသက်မသေးပဲကျန်သူတွေရှိပြီးတော့တင်းငွေနေနေမှာလဲဆက်ပြီးတော့ရှာဖွေနေကြဆဲဖြစ်ပါတယ်ခင်ဗျာ
တင်းချင်းချုပ်ကိုဥဆန်မိုးဝေကပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လို့ရေးမှုကတော့မတ်နန္ဒာချမ်းပါရှင်အင်ဂျင်နီယာကတော့မိုဟာမက်ဆူလဘီဖြစ်ပါတယ်သွားရှင်များရှင် VOA American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.